စစ်ကောင်စီရဲ့အနောက်ပိုင်းတိုင်းစစ်ဌာနချုပ်တည်ရှိတဲ့အမ်းမြို့နယ်ထဲမှာစစ်ကောင်စီတပ်စခန်းတွေကို AA ဘက်ကစတင်ထိုးစစ်ဆင်တိုက်ခိုက်နေတာမှာတိုက်ပွဲပြင်းထန်နေတယ်လို့ဒေသခံတွေကပြောပါတယ်။လက်ရှိအမ်းမြို့ပေါ်မှာလက်နက်ကြီးတန်တွေနဲ့ပစ်ခတ်တန်တွေကြားနေရတာကြောင့်ဒေသခံတွေအနေနဲ့စိုးရိမ်နေကြရတယ်လို့လည်းအမ်းမြို့ခံအမျိုးသမီးတူကပြောပါတယ
်။စိုးရိမ်မှုတွေကဘယ်လိုတော့မှမသိဖြစ်နေတာပဲ။ဘယ်လိုကြည့်ရအောင်မှမသိ။ဘာလို့ဒီလိုဖြစ်လာမှမသိအလိုရှိပါရလဲ။လုံဆောင်နေလို့တော့မဟုတ်ပါဒါနဲ့အရာတော့နေရာကိုမရှိတော့အဲ့ကြောင့်မလို့ဒီမှလည်းနေရတာပဲ။ဒေသခံတွေရှိရရှိကြပါသေးတယ်။တွားလူလည်းတွားကြရပါဘူး။တွားနိုင်တဲ့လူတွေတွားရပါဘူး။
ဒီကနေ့ဗုဒ္ဓဦးနဲ့မနေ့ပိုင်းကလည်းအန်းနဲ့နှစ်မိုင်လောက်ဝေးတဲ့နေရာမှာနှစ်ဖက်တိုက်ပွဲပြင်းထန်နေတာကိုလွှတ်တော်ကိုယ်စားလှယ်ဟောင်းတူဦးဖြစ်တဲ့ဥဖေတန်းက VOA ကိုခုလိုပြောပြပါတယ်
။အာမြပောင်းဝင်းကြီးမှာပေါ့နော်ဒီအမိုင်35နဲ့လာပစ်တယ်ဆိုတော့မနေ့ကတင်ရတယ်။အချို့တင်ဂယ်လောင်းပေါ့အဲဂယ်လောင်းဘက်မှာလာပစ်တယ်ဆိုတဲ့တင်ရတယ်။ဒီနေ့မနေ့ပိုင်းကတော့အန်းနဲ့နှစ်မိုင်กว่าလောက်ပေါ့နော်အန်းနဲ့အောက်ရကြမှာအာတိုက်ပွဲဖြစ်တယ်လို့အဲဒီဇက်ခံကတော့ပြောကြတယ်၄-၅နာရီလောက်ဖြစ်တယ်ဒီကောင်ပြောနေကြတော့အမ်းမျိုးမလဲအဲ့လိုပေါ့မကြမ်းကြာတိကျတိုက်ပွဲတွေဖြစ်နေလားဒါမှမဟုတ်ဒီကိုနိုင်ကအဲ့လိုစကန်ကုန်းတွေဘာလို့ပေါ့အရန်ကုန်းတို့အဲ့လိုမျိုးတွေကိုပြောနေဒီဘက်ကစပြီးတော့တိုက်နေတာအဲ့ဒါမတဲခွဲဘူးဂျာတိုင်းပြောချက်ရတော့အမ်းမျိုးနဲ့မနှစ်မိုင်တော့ပေါ်မှာဒီနေ့မနေ့ကတော်တော်ပြင်းပြတာဖြစ်တယ်လို့ကြားတယ်ဟုတ်ကဲ့
ရခိုင်ပြည်နယ်မြောက်ပိုင်းမှာဖြစ်ပွားနေတဲ့တိုက်ပွဲတွေဟာတမျိုးပြီးတမျိုးဆက်တိုက်ကျယ်ပြန့်လာနေတယ်လို့စစ်ကောင်စီရဲ့လေကြောင်းရေကြောင်းတိုက်ခိုက်မှုတွေကြောင့်မြို့ပေါ်နေအဆောက်အဦတွေအကုန်လုံးနှီးပါပျက်စီးသွားခဲ့ပါတယ်။တိုက်ပွဲတွေပြင်းထန်နေတယ်လို့စစ်တပ်စခန်းတော်တော်များများကိုလည်းရခိုင်တပ်တော် AA ကတိမ့်ပိုက်ရရှိနေပါတယ်။ AA ဘက်ကလက်နက်ကြီးထိုးစစ်ဆင်တိုက်ခိုက်နေတဲ့ရခိုင်မြောက်ပိုင်းဘူးတိတော်မြို့နယ်ကစကခ15လက်အောက်ခံခမရ992တရင်ကိုပြီးခဲ့တဲ့မတ်လ25ရက်နေ့ကတိမ့်ပတ်ရရှိခဲ့ပြီးလက်နက်ခမ်းရန်တွေနဲ့အတူလက်နက်ချတဲ့တပ်သားတချို့ဖမ်းဆီးရမိခဲ့တယ်လို့ AA ရဲ့အင်္ဂါနေ့ကထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ဒါ့အပြင်ရခိုင်တပ်တော်ကလာနေချီပိတ်ဆို့ပြီးအတိုင်းအတာတစ်ခုထိတိမ့်ပိုက်ရရှိထားတဲ့မောင်တော်မျိုးနယ်ကကြိန်ချောင်းနယ်ကြားဆောင်တက်စခန်းကိုတိမ့်ပိုက်နိုင်ဖို့လဲအရှိန်အဟုန်မြင့်ထိုးစစ်ဆင်တိုက်ခိုက်နေတယ်လို့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။မလ25ရက်နေ့ကလည်းအေအေထိုးစစ်ဆင်တိုက်ခိုက်နေတဲ့မောင်တော်မျိုးနယ်တမန်သားရကင်းစခန်းကအင်အားတရာခန့်ရှိတဲ့စစ်ကောင်စီတပ်ဖွဲ့ဝင်တွေလက်နက်ချလာကြတယ်လို့ပြောပါတယ်။ရခိုင်ပြည်နယ်မှာပြီးခဲ့တဲ့2023ခုနှစ်နိုဝင်ဘာလ23ရက်နေ့ကစစ်ကောင်စီနဲ့အေအေကြားတကြော့ပြန်တိုက်ပွဲတွေစတင်ခဲ့တာဖြစ်ပြီးလက်ရှိမှာတော့ချင်းပြည်နယ်ပလောဝမြို့နယ်နဲ့ရခိုင်မြောက်ပိုင်းကမြို့နယ်၈ခုကို AA တပ်ကသိမ်းပိုက်ထားပြီးဖြစ်တယ်လို့ကြံတဲ့မြို့နယ်တချို့ကလည်းပိတ်ဆို့ထိုးစစ်ဆင်နေတာလည်းဖြစ်ပါတယ်။ရခိုင်ပြည်နယ်ထဲမှာစစ်တပ်စခန်းတွေကျနေတာနဲ့စစ်သားတွေလက်နက်ချတာတွေနဲ့ပတ်သက်လို့စစ်ကောင်စီဘက်ကတော့တစုံတရာထုတ်ပြန်ခြင်းမရှိပါဘူးခင်ဗျာ။